ဆရာဒီရသေးတော်နဲ့မြောက်ဦးဖြစ်စဉ်လေးနဲ့ပတ်သက်ပြီးတော့လေဒီဖန်စီအမှုပွင့်ခံထားတဲ့သူတွေကိုကူညီဖို့ဆိုပြီးတော့ဒီဆရာတို့ ANB ပါတီကဒီဥပဒေအထောက်အကူပြုကော်မတီဖွဲ့စည်းလိုက်တယ်ကြားလို့ဆရာအဲ့ဒါပေါ့နော်ဘလို့ပုံစံမျိုးတွေနဲ့ဖွဲ့စည်းလိုက်တာလဲလို့ပါရှင်
ဟုတ်ကဲ့ကျွန်တော်တို့ကဒီရစ်တောင်ကိစ္စနဲ့မြောက်ကိစ္စမှာဖက်ခံထားတဲ့လူတွေနဲ့အရေးယူဖို့ကြံရတဲ့လူတွေကျွန်တော်တို့ကြားတယ်ဗျ။ဟု
တ်ကဲ့
အဲ့ဒါကြောင့်ဥပဒေနဲ့အရင်ဥပဒေပဲဆင်ရကျွန်တော်တို့ကလိုအပ်တဲ့အထောက်အကူပြုပြီးတော့ကူညီပေးနိုင်ဖို့အတွက်ပုဂ္ဂိုလ်6ယောက်ပါတဲ့ဥပဒေအထောက်အကူပြုကော်မတီကိုရခိုင်မျိုးသားပါတီအနေနဲ့ဖွဲ့စည်းပေးလိုက်တာပါခင်ဗျာ
။ပုဂ္ဂိုလ်6ယောက်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆရာ?
ဝါရင်ချင်းညီဥကြောင့်ပါပါလေ
။နော
က်ဝါရင်ချင်းညီဥသာဝင်းပါပါလေ။ကျွန်တော်တို့ပါတီကတရားလွတ်တော်ချင်းညီဖြစ်တဲ့ဥပချင်းတော်အင်းဥစင်နဲ့ဥတည်ညိုပါပါလေ။ကျွန
်
တော်ကတော့ထက်တန်းချင်းနေပါခင်ဗျာ။၆ယောက်ပါ။
哦ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ဆရာဒါဆိုတော့ဟိုဆရာတို့ဒီလိုဖွဲ့လိုက်ရတဲ့ဟိုအကြောင်းရင်းပေါ့နော်အကြောင်းရင်းကဘာဖြစ်မလဲနောက်ပြီးတော့ဘယ်လိုပုံစံမျိုးတွေနဲ့ဆရာတို့အကူအညီတွေပေးသွားမှာလဲဆရာ
ဟုတ်ကဲ့တချို့ကတော့လေမိမိအစီအစဉ်နဲ့မိမိရှင်းနေချေရတယ်ကွာထားပြီးသားဖြစ်လဲဖြစ်မှာပေါ့ခင်ဗျာ
ဟုတ်ကဲ့
တချို့ကတော့လေဟိုရှင်းနေချေရမငှနိုင်ဘူးဆိုရင်ရှင်းနေလိုအပ်တယ်ဆိုရင်ကျွန်တော်တို့ကလိုက်ပါဆောင်ရွက်ပေးပါမယ်နောက်တစ်ခုကလည်းဥပဒေပိုင်းဆိုင်ရာအရင်နဲ့ဟိုအကြံပြုတာဒီလိုအပ်ရင်လည်းကျွန်တော်တို့အကြံပြုမယ်နောက်တစ်ခုကဘေးကဒီဥပဒေနဲ့အညီပေါ့ဥပဒေရရသက်သာခွင့်ရရဖို့အတွက်လည်းလိုအပ်တဲ့အထောက်အကူတွေကျွန်တော်တို့ပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဖွဲ့လိုက်တာပါခင်ဗျာ
ဒါဆိုတော့အခုပေါ့နော်ဒီဆရာတို့ဒီလိုဖွဲ့စည်းလိုက်ပြီဆိုတော့ဟိုဒီလိုအခြေအနေမှာဆရာတို့စီကိုလာပြီးတော့အကူအညီတောင်းထားတဲ့ကိစ္စတွေရောရှိနေပြီလားအကူအညီတောင်းထားတဲ့သူတွေရောရှိနေပြီလားဆရာ
မနေ့ကမှစဖွဲ့တာဆိုတော့အဲ့ဒီလိုအစင်းတော့မရောက်သေးပါဘူး
ဟုတ်
ကဲ့ကျွန်တော်တို့ကဟိုသိရောအချုပ်သိကူဆောင်မှာချုပ်ထားတဲ့ကလေးတွေကတော့ပတ်တွေ့ဖို့တော့အစီအစဉ်ရှိပါတယ်မင်းမြောင်းဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ
ဟိုဒါကတော့ဒီမြောက်ဦးဖြစ်စဉ်ပေါ့ရသေးတော့ဖြစ်စဉ်ကြတော့အခုလက်ရှိမှာဒီဒေါက်တာအေးမောင်နဲ့ဆရာဝင်းဟင်အောင်တို့နှစ်ယောက်ကိုဒီတရားစွဲဆိုပြီးအမှုဖွင့်အရေးယူထားတဲ့ကိစ္စတွေလည်းရှိရဲဆိုတော့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဆရာတို့အနေနဲ့ဘယ်လိုပုံစံမျိုးတွေနဲ့ကူညီပေးသွားမယ်သဘောမျိုးလဲရှင
်အဲ့ဒီရသေးတော့မှာဖန်တဲ့ဆရာဦးဝင်းဟင်အောင်နဲ့ဒေါက်တာအေးမောင်တို့ကတော့တစ်တွေ့ထောင်ယူတဲ့မှာချုပ်ထားပါတယ်ကျွန်တော်တို့အနေနဲ့ရုံးချင်းမတိုင်ခင်တော့ကျွန်တော်တို့အနေနဲ့တွေးလို့ရနိုင်မှာမဟုတ်ဘူး။ဘာဖြစ်လို့ဆိုတော့ထောင်ဝင်သားကတကြိမ်ပဲတွေးလို့ရတယ်မိသားစုကအရေးကြီးတာဒီရှိရင်လည်းရှိမှာပေါ့။အဲ့ဒါကြောင့်ကျွန်တော်တို့သွားတွေးရင်မိသားစုအတွက်ထိခိုက်မှာတိုးပြီးတော့ကျွန်တော်တို့သွားမတွေးသေးပါဘူး။31ရက်နေ့ရုံးထုံးမယ်လို့ကြားပါတယ်။အဲ့ဒီတော့မှပဲကျွန်တော်တို့တွေးကောင်းတွေးနိုင်ပါလိမ့်မယ်ခင်ဗျာ။31ရက်မှာလည်းဟိုအချိန်တွေကဘလို့ဖြစ်မယ်ပဲကျွန်တော်တို့တတ်အတိချပြောလို့မရဘူး။မနေ့ကလည်းလူချုံရေးတွေကအာတူတူခက်တဲ့ချတာပါတယ်။မနေ့ကကျွန်တော်တို့ရုံးကိုလည်းဟိုရက်ကရက်တစားလီအပြင်းနဲ့ကာဒီ၆စီးပေါ့နော်ရဲပွိုင်းကဒီလည်းပါတယ်အဲ့ဒီလိုကင်းလိုက်နေတာဒီတွေ့ရပါတယ်အဲ့ဒီတော့ဒေါက်တာအင်းမော်လို့ဥဝီဟောင်တို့အမှုကလည်းလူအများစိတ်ဝင်စားတဲ့အမှုဖြစ်နေတယ်အဲ့ဒါကြောင့်31ရက်နေ့ကျရင်လူအုပ်တွေများရှိမလားအဲ့ဒီလိုလူအုပ်တွေများလာရင်တော့ကျွန်တော်တို့သိဖို့သိမလွယ်ဘူးအဲ့ဒါကြောင့်အဲ့ဒီရှာဘလူနီးနဲ့တွေ့မယ်ဆိုတော့ကျွန်တော်တို့အသေးစားပြောလို့မရသေးပါဘူးကျွန်တော်တို့လေးလာဆုံးသက်ပြီးတော့တောင်းကြည့်နေပါတယ်ခင်ဗျာ
ဒီလိုမျိုးဆရာတို့အကူအညီတောင်းမဲ့သူတွေအနေနဲ့ကျတော့လာပြီးတော့ဆက်သွယ်ပြီးတော့အကူအညီတောင်းခံလို့ရတယ်ဆိုတဲ့သဘောမျိုးလားဆရာ
မှန်ပါတယ်ကျွန်တော်တို့ကိုဟိုတိုက်ရိုက်လာပြီးတော့ပြောရင်လည်းရတယ်ကျွန်တော်တို့လည်းသွားပြီးတော့မင်းများစုံစမ်းမယ်လူအဲ့ရင်လူအဲ့တလူကူညီဆောင်ရွက်ဖို့တော့ဖွဲ့တာပါခင်ဗျဟု
တ်ကျေးဇူးပါနော်ဆရာခုလိုဖြေကြပေးရကျေးဇူးပါ
ကျွန်တော်လည်းကျေးဇူးပေးပါတယ်ခင်ဗျ